ကုလသမဂ္ဂတွင်းရေးမှူးချုပ်ဟောင်ဘန်ကင်မူရဲ့မြန်မာနိုင်ငံခရီးစဉ်အပြီးနိုင်ပိုင်းအကြမှာအရတားဆေးရုံတစ်ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့လို့ရကိုကြည့်ရင်စစ်ကောင်စီကိုတန်တပန်ရေးနဲ့ချင်းကပ်တဲ့နီလန်အောင်မြင်မှုမရှိဘူးလို့ NUG သမရာယုံပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေပိုတိုးလာခြင်းစစ်ကောင်ဆောင်တွေကဘန်ကင်မွန်ကိုတရုတ်ရုတ်တရက်ဖိတ်ခေါ်ဆွေးနွေးခဲ့တာဘာကြောင့်ပါလဲမစ္စတာဘန်ကင်မွန်ရဲ့မြန်မာနိုင်ငံခရီးစဉ်အပေါ်သုံးသပ်ချက်အမြင်တွေကိုမတ်အင်ဂျင်နိုင်ငံစူးစီးတင်ပြထားပါတယ်
The Elders ကဘာအထင်ကရခေါင်းဆောင်ကြီးများအဖွဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဘန်ကီမွန်းဟာသူ့ရဲ့ခီးစဉ်တွင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ထိပ်ပိုင်းစစ်ကောင်ဆောင်တွေနဲ့တင်းနှင်းလာနေကတွေ့ဆုံခဲ့တာပါစစ်ကောင်စီဘက်ကလည်းဘန်ကီမွန်းခီးစဉ်နဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်ဘန်ကီမွန်ခီးစင်နဲ့ပတ်သက်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့သဘောထားကိုသမရယုံပြောခွင့်ရဦးကျော်စောက VOE ကိုခုလိုပြောပါရယ
်ဒီဒီလိုမျိုးဒီပလိုမတစ်တာတမနီလန်ရပြောလို့သူနားလည်းမလဲနားလည်းထောက်အောင်မဟုတ်ဒီမစ္စတာဘန်ကီမွန်ရဲ့မီဒီယာရီလီးစ်နောက်ဆုံးမှာထည့်ထားတယ်မြန်မာစစ်တပ်ကအရင်ဆုံးဒီ first steps ပေါ့နော်ခြေလမ်းနေအမြတ်လုံးရမယ်ဆိုပြီးတော့သူတောင်းဆိုသွားတယ်အဲတောင်းဆိုပြီးတဲ့အခါမှာဖြစ်ချင်းပဲမယုံနိုင်ရဲ့မြန်မာနိုင်ငံရဲ့အကြမ်းစစ်တပ်ကဒီကရင်ပြည်နယ်ကြားပြည်နယ်ဒီဖေကုံမြို့နယ်မှာရှိတဲ့အရက်သားစေယုံတီကိုသွားပြီးတော့လေကြောင်းအောင်ပုံကျတိုက်ခိုက်တယ်ပေါ့နော်အဲ့တော့ကြည့်ချင်းအဲ့ဒါကိုကြည့်ချင်းအပြင်မြန်မာနိုင်ငံကဒီဘန်ကင်မှုပြောတာကိုပြုမစားသူ့ရဲ့စစ်တပ်ကနေပြီးတော့ခြိလန်းအငြင်းဆုံးလှမ်းအောင်မယ်ဆိုတော့ဘာခြိလန်းလမ်းပြသွားတယ်စေယုံပုံကျပြသွားတယ်လေဆိုတော့အဲ့ဒါဆိုတော့ဒီအခုအချိန်မှာတော့ဒီလိုမျိုး statement တွေထုတ်ပြီးတော့ဒီလူကြီးဆန်ဆန်စကားပြောနေဖို့အချိန်မဟုတ်တော့ပါဘူးမင်းအောင်လိုင်ကို photo op အခွင့်အရေးပေးဖို့အချိန်မဟုတ်တော့ပါဘူးမင်းအောင်လိုင်ကဒီဟာကိုသူ့ရဲ့ legitimacy ရတယ်လို့သူယူဆပြီးတော့အချက်အရသားတွေကိုအချက်ဖတ်မှုပို့ပြီးမြင့်တင်ပြီးလုပ်မယ်ဆိုတော့သက်တည်တာကလေဒီတစ်ခုတည်းမဟုတ်ပါဘူးအရင်တော့ဟိုကလည်းရှိခဲ့ပြီးပြီဒါကြောင့်ဒီအချိန်ရဆိုရင်မင်းအောင်လိုင်ရဲ့စစ်ဒီအချက်ဖတ်စစ်တပ်ကိုပြင်းပြထန်ထန်နဲ့ concrete ပေါ့နော်ခိုင်မာတဲ့အရေးယူမှုတွေပြုလုပ်အောင်အချိန်ရောက်ပြီဆိုတော့ပြောကြားချင်ပါတယ်
မြန်မာစစ်ကောင်းဆောင်တွေရဲ့ဖိတ်ကြားချက်နဲ့ကြိုတင်ကြေညာခြင်းမရှိဘဲပြီးခဲ့တဲ့တနင်္ဂနွေနေ့ကမြန်မာနိုင်ငံကိုရုတ်တရက်သွားရောက်ခဲ့တဲ့ဘန်ကီမွန်ခီးစင်နဲ့ပတ်သက်လို့ထူးခြားချက်တွေရှိနေတယ်လို့အမေရိကန်ခြေဆိုင်မြမအရေးလေးလာသုံးသက်သူဒေါက်တာတင့်ဆွေက VOA ကိုခုလိုပြောပါတယ
်သူရဲ့တရားဝင်မီဒီယာထုတ်ပြန်ချက်မှာကိုကဒီအကြမ်းဖက်မှုတွေကိုရပ်တန့်ရေးကိုဥတီတဲ့ဒီမိုကရေစီကြတဲ့အားလုံးနဲ့ပါဝင်တဲ့ဖြစ်ရှင်းမှုတစ်ခုကိုသူဥတီဖို့အတွက်သူစူးစမ်းလေ့လာဖို့လာတယ်လို့ပြောပါတယ်ထူးခြားတာကအဲ့ဒီမှာ NUG ဆိုတဲ့အတုံးနှုံးစက္ကလုံးပါအတိအကျပါတယ်ဗျာ NUG နဲ့တူတယ်မတူတာတပိုင်းပေါ့နော်နောက်ဘန်ကီမွန်းနဲ့ဒီ The Elder Support ဟာတစ်ကဘာလုံးမှာသူဘာလုပ်နေသလဲဟိုလေကျွန်တော်တို့ကြည့်ရလိမ့်မယ်ကြည့်တဲ့အခါမှာသူဒီ Ukraine ကို Russia တိုက်တဲ့ကိစ္စကလေပြင်းပြင်းထန်ထန်သူကကန့်ကွက်တယ်။နောက်တစ်ခါကမ္ဘာရာသီဥတုကိစ္စတွေလည်းသူဘက်ကဟိုအပြုသဘောဆောင်တဲ့ရည်တည်ချက်ကရက်တယ်ခင်ဗ
ျ။ဒါဆိုရင်မြန်မာစစ်ကောင်ဆောင်တွေကဘန်ကီမွန်းကိုဘာကြောင့်ရုတ်တရက်ဖိတ်ခေါ်ခဲ့ပါသလဲ
။စစ်ကောင်စီကအကြက်တဲအာနာသိန်းကစားတဲ့ပူပြီးသူကအကြက်တဲရောက်လာတယ်။သူဟာဒီအကြက်တဲထွက်ပေါက်ကိုအစတော့တစ်နှစ်အတွင်းတည်းသူအဆင်ပြေမယ်လို့ထင်ခဲ့တာပါ။နှစ်နှစ်လည်းအဆင်မပြေတော့အကြက်တဲ့ထွက်ပေါက်ရဖို့အတွက်သူယူကော့ဘော့ကိစ္စကိုပဲစောင့်ပေးနေတယ်။ဒါပေမဲ့ယူကော့ဘော့ကိစ္စကလည်းပို့ပြီးတော့သူတို့အတွက်ပေါ့နော်အခက်ခဲရှိနေတယ်။တစ်ချိန်တည်းမှာဒီစကိုင်းတိုင်းအပဝုံပေါ့ကြရပြည်နယ်ရောကချင်ပြည်ချင်းပြည်နယ်ရောစသဖြင့်ဒေသမှာတိုက်ပွဲတွေကြီးနေတဲ့အချိန်သူဟာတနည်းအားဖြင့်နမယ်ပြက်ဆိုးတဲ့ဆိုးနေတဲ့အချိန်မှာရသလောက်ကြီးလောက်ကြည့်မယ်ဆိုပြီးတော့နိုင်ငံကကလာတဲ့ပုံကူကိုဖိတ်လိုက်တာလေတစ်ချက်ခုအချက်တခုပါဝင်မယ်လို့ကျွန်တော်ယူဆပါတယ
် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကတော့ဘန်ကီမွန်ရဲ့မြန်မာနိုင်ငံခီးစဉ်ကိုရှုံချခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဘန်ကီမွန်တို့တန်တမန်ရေးအရာလက်ဆွဲနှုတ်ဆက်နေတဲ့ပုံရိပ်တွေဟာမြန်မာနိုင်ငံတဝန်းလူသားတို့အပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကိုကျူးလွန်နေတဲ့စစ်ကောင်စီကိုအရေးယူဖို့အထူးကြံဖြစ်အောင်ဖိအားပေးဖို့ကြိုးပမ်းချက်တွေကိုဖျက်တောက်လိုက်တာဖြစ်တယ်လို့ VOA ကိုအီးမေးလ်နဲ့တုံ့ပြန်ရေးသားခဲ့ပါတယ်ရှင်